မြောက်ကိုရီးယားနိုင်ငံဟာသူ့နိုင်ငံအတွက်စံတော်ချိန်တည်ရက်ကိုထုတ်ပြန်လိုက်ပါတယ်။ဂျပန်ကိုလိုနီခေတ်ကလေးကသုံးဆွဲလာတဲ့လက်ရှိအချိန်ထက်မိနစ်30နောက်ကြာပြီးတတ်မှတ်လိုက်တဲ့ဒေတာစံတော်ချိန်တစ်ကိုလာမယ့်အပတ်အတွင်းအတည်ပြုသုံးဆွဲသွားမှာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးတာနီးဂျပန်လက်အောက်ကနေလွတ်မြောက်ခဲ့တဲ့နှစ်90ပြည့်အထိမ်းအမှတ်အနေနဲ့ဩဂုတ်လ15ရက်နေ့ကနေစတင်ပြီးဒီစံတော်ချိန်တစ်ကိုအသုံးပြုမှာဖြစ်တယ်လို့မြောက်ကိုရီးယားသတင်းဌာနကဒီကနေ့မှကြေညာပါတယ်။1950ခုနှစ်ကနေ1945ခုနှစ်အတွင်းဂျပန်လက်အောက်မှာကိုရီးယားတနိုင်ငံတဲ့အဖြစ်ရှိနေစဉ်ကတည်းကသုံးဆွဲခဲ့တဲ့လက်ရှိစံတော်ချိန်ကိုမြောက်ကိုရီးယားတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကအသုံးပြုနေတာဖြစ်ပါတယ်။ဒီစံတော်ချိန်ဟာနိုင်ငံတကာစံတော်ချိန် GMD ထက်9နာရီဆော့ပါတယ်။အခုလိုမြောက်ကိုရီးယားဘက်ကစံတော်ချိန်တစ်ရက်တတ်မှတ်သုံးဆွဲတာဟာငြိမ်ရတဲ့ကောင်းဆောင်တဲ့ကင်ဂျွန်အန်ရဲ့ဂျပန်စစ်ကြီးမြူသားရေးစိတ်ဓာတ်ကိုမီးမောင်းထိုးပြချင်တာကြောင့်ဖြစ်တယ်လို့အကဲအကဲတချို့ကတော့သုံးသပ်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံလုံးကအထူးသဖြင့်တက်ကြီးရွယ်ဝတွေကြားမှာစစ်အတွင်းဂျပန်တွေရဲ့လုပ်ရည်တွေအပေါ်ကိုအထူးမကြေမနက်ဖြစ်နေကြတာပါ။အဲဒီကာလတွေအတွင်းဂျပန်တွေဟာထောင်ပေါင်းချီတဲ့ကိုရီးယားနိုင်ငံသားတွေကိုအတင်းအဓမ္မစစ်မှုထမ်းခိုင်းတာ၊ကျုံပြုတ်ခိုင်းစေတာ၊လိန်ကျော်အဖြစ်စီခံခဲ့ပါတယ်။တောင်ကိုရီးယားဘက်ကတော့လက်တွေ့ကျပြီးနိုင်ငံတကာစံချိန်စံညွှန်းနဲ့ကိုက်ညီတဲ့ဂျပန်နိုင်ငံနဲ့စံတော်ချိန်တူဖြစ်တဲ့လက်ရှိအချိန်ကိုပဲဆက်လက်သုံးဆွဲမှာဖြစ်ပါတယ်။